ပြီးခဲ့တဲ့နှစ်ကအမေရိကန်တို့နှုတ်ထွက်ခဲ့တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုအစားထိုးနိုင်မဲ့အီရန်အစိုးရရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရှော့ချမဲ့သဘောတူညီချက်တစ်ကိုညှိနှိုင်းနိုင်ရေးလာမဲ့သတင်းပတ်တွေအတွင်းအီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံမဲ့ကိစ္စဟာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အီရန်ဘက်ကတွေ့ဆုံလို့တယ်လို့ထင်တဲ့အကြောင်းလဲသမ္မတထရန့်ကပြင်းထန်မှကျင်ပါတယ်စံပုထိပ်သီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးဆွေးနွေးပွဲအပြီးမှာပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ရဲ့နိုင်ငံတကာကိုရင်နံတင်ပို့မှုအပေါ်ထိထိရောက်ရောက်ကန့်သတ်ဖို့အမေရိကန်သမ္မတကဆောင်ရွက်ခဲ့တာနဲ့အတူပဲပြီးခဲ့တဲ့နှစ်ကအီရန်ပေါ်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ခဲ့တာကပိတ်ကိုအထိနာစေခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဘက်ကစီးရေးအရာအသာစီးယူတိုက်ခိုက်မှုတွေနဲ့ပြည်ပမှာထပ်ပြီးတင်းမာမှုတွေမလုတော့တဲ့အခြေအနေမျိုးမှာသာအီရန်သမ္မတနဲ့တွေ့ဆုံနိုင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကအခိုင်အမာပြောပါတယ်။အီရန်ရဲ့သဘောတူညီချက်တစ်ဟာဆိုရင်နျူကလ িয়ার လက်နက်တွေနဲ့ပရင်းတက်ဒုံးတွေစမ်းသပ်မှုကိုတားမြစ်မှာဖြစ်တယ်လို့ဒီကန့်သတ်ချက်ကို2015ခုနှစ်သဘောတူညီချက်တုန်းက10နှစ်တာအချိန်ကာလသတ်မှတ်ထားတာထက်ပိုပြီးကာလရှည်စင်မှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။